ဇန်နဝါရီလ26ရက်တနင်္ဂနွေနေ့မှာလည်လာသွားမဲ့ဥပု္ပ္ပစာဖြစ်သင်ငန်းစာရဲ့ခေါင်းစဉ်ကတော့ဤဒီကမဟာဘာဗလုန်မြို့ကြီးမဟုတ်လို့ဖြစ်ပါတယ်။ဒန်လနဂရကျန်ခန်းကြီး၄အငယ်တကနေ33ကိုဖတ်လိုက်တဲ့အခါမှာနေပုတ်ကနေစာမင်းကြီးဟာသူ့ရဲ့နိုင်ငံတော်ကိုကြည့်ပြီးတော့မမာနတက်ခဲ့ပါတယ်။ပြီးတဲ့အခါမှာသူဟာနွားလိုမြက်ကိုစားရတဲ့ဘဝကိုရောက်ရှိသွားတယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်။ထာဝရဘုရားရှင်ဟာဆိုလို့ရှိရင်နေဘုတ်ကနေစာမင်းကိုဒုတိယအကြိမ်အိမ်မက်ပေးခဲ့ပါတယ်။ဒီတစ်ကြိမ်မှာတော့ရှင်မယင်ဟာအိမ်မက်ကိုမင်းလျော့သွားခြင်းမရှိပါဘူး။သို့သောဘာဗလုန်ပညာရှင်ကြွဲကျင်တဲ့သူတွေအိမ်မက်ရဲ့အဓိပ္ပာယ်ကိုမပြောနိုင်ကြပြန်ပါဘူး။ရှင်မယင်ဟာဒန်လကိုဆင့်ခေါ်ပြီးတော့အိမ်မက်ရဲ့အနက်အဓိပ္ပာယ်ကိုဖော်ပြစေပါတယ်။အိမ်မက်မှာမင်းကြီးအားဆိုရင်မူကောင်းငင်တိုင်အောင်ရောက်တဲ့အလွန်ကြီးမားလွန်းတဲ့တစ်ပင်ကြီးတစ်ပင်ကိုမြင်မက်တော်မူခဲ့ပါတယ်။အဲ့ဒီတစ်ပင်ကြီးကိုကြည့်ရှုနေစဉ်မှာပဲအမိန့်တန်တစ်ခုပေါ်ထွက်လာပြီးတော့အဲ့ဒီတစ်ပင်ကိုခုတ်လဲပါအငုပ်ပဲထားခဲ့ပြီးတော့ပေါင်းမင်မြက်ပင်တွေကြားမှာမိုးဆူဆူနှင်းဆူဆူရှိစေပါနေဘုတ်ကနေစာမင်းရဲ့စိတ်ကိုဒုက္ခရောက်စေတဲ့အိမ်မက်ရဲ့အပိုင်းကတော့ကောင်းငင်ကရောက်လာတဲ့စကားသံကတော့ခုနှစ်နှစ်ပတ်လုံးမိုးဆူခြင်းကိုခံပြီးတော့လူစိတ်သဘောပြောက်ပြီးတော့တရိတ်ဆန်သဘောနဲ့ပြည့်စုံစေလို့ဆိုတဲ့အချက်ပဲဖြစ်ပါတယ်အိမ်မက်ရဲ့ဆိုးကျိုးကိုသိတဲ့ဒန်ရင်လာဟာယဉ်ကျေးစွာနဲ့ပဲနေဘုတ်ကနေစာမင်းကိုအဲ့ဒီအိမ်မက်ရဲ့တက်ရောက်မှုကိုဘယင်ရဲ့ရန်သူတွေအပေါ်ကိုသာကြားရောက်ပါစေလို့အကျိုးဆက်ကိုတခြားသူတွေအပေါ်မှာလွဲသွားစေဖို့ဆန္ဒပြုခဲ့ပါတယ်။ဘလို့ပဲဆိုပါစေတစ္ဆာရှိတဲ့ဒန်ရင်လာဟာအိမ်မက်ကိုအိမ်မက်ရဲ့အနက်အဓိပ္ပာယ်အမှန်တိုင်းရှင်မင်းကိုသာတက်ရောက်မှာဖြစ်တဲ့အကြောင်းရှောက်တင်ခဲ့ပါတယ်။တမန်ကျမ်းစာမှာရှင်မင်းတွေကိုယေဘုယျအားဖြင့်တက်ပင်နဲ့ပုံဆောင်လေးရှိတတ်ပါတယ်။ဒါအပြင်တိုင်းပြည်တွေအင်ပါယာတွေနဲ့လည်းပဲပုံဆောင်ပါတယ်။အရာကိုယေဇကျေလနာဂရီကျန်ခန်းကြီး18အငယ်31ဟောရှိနာဂရီကျန်ခန်းကြီး14ဇာခရီနာဂရီကျန်ခန်းကြီး17အငယ်1နဲ့2ရှင်လုကာခရစ်ဝင်ခန်းကြီး23အငယ်31တို့မှာတွေ့နိုင်ပါတယ်။ဒီလိုနဲ့ကြီးမားလို့တဲ့တစ်ပင်ကြီးဟာစိတ်ကြီးဝင်တဲ့ရှင်ဘီယင်မင်းကြီးကိုသာယဉ်ညွှန်းထားပါတယ်။ထာဝရဘုရားရှင်ဟာနေဘုတ်ကနေစာမင်းကြီးကိုအာဏာတကူအုပ်စိုးခွင့်ပေးထားပါတယ်။သို့တော်ညာလည်းပဲနေဘုတ်ကနေစာမင်းဟာအဲ့ဒီအာဏာကိုဖျားပေးထားတဲ့အကြောင်းကိုအတိမတ်ပြုဖို့ပြက်ကွက်နေပါတယ်။ဒန်လနဂရကျန်ခန်းကြီးလေးငွေ30ကိုဖတ်ပါမယ်။ဖျားသခင်ရဲ့သတိပေးခြင်းကိုအရေးမဆိုင်နားလေသဘောပေါက်ခြင်းမရှိတဲ့ပေါ်လွင်တဲ့ရှင်မင်းရဲ့စကားကဘယ်လိုမျိုးလဲဆိုတာကိုကြည့်ကြပါစို့။ဤမြို့ကငါနိုင်ငံတည်ရာငါရွှေဘုံတော်ကိုချီးမြှောက်ရဖို့ငါတကူအာနုဘော်တော်အားဖြင့်ငါတည်လှုပ်သောဘာဗလုန်မြို့ကြီးမဟုတ်လောဟုမွတ်ဆိုဤဆိုပြီးတော့ဖော်ပြထပ်ထပ်တွေ့ရပါတယ်။ထောင်လောဝါကြွားချင်းဟာထထဖျားကိုကျွန်တော်တို့မိခိုချင်းသဘောကိုမြင့်လျော့သွားစေပြီးတော့အလွန်အန္တရာယ်ကြီးစေပါတယ်။နောက်တစ်ချက်ကျွန်တော်တို့မြင့်လျော့နေတာကတော့ကျွန်တော်တို့ဝါကြွားတက်ချင်းဟာဝိညာဉ်ရေးရာမြေပြင်မှာအလွန်အန္တရာယ်ကြီးမားနေခြင်းပဲဖြစ်ပါတယ်။ဒီလိုကြောင့်ကျွန်တော်တို့ရဲ့ဘဝတက်တာမှာဘယ်အရာတွေကိုနှစ်သက်သဘောကျနေလဲပြီးတော့ဝါကြွားစရာအကြောင်းမရှိဘဲနဲ့ကျွန်တော်တို့ဝါကြွားနေသလားဆိုတာကိုပြန်လည်ပြီးတော့သုံးသပ်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ကြားခဲ့ရတဲ့နေဘုတ်ကနေစာမင်းကြီးရဲ့အကြောင်းအရာကိုသင်ခန်းစာယူပြီးတော့မိမိတို့ရဲ့ဘဝတတာမှာထောင်လောဝါကြွားခြင်းကိုရှောင်ရှားပြီးတော့နိုင်ချတဲ့တတာနဲ့ဖျားရှင်လူတော်တိုင်းအသက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပု္ပ္ပစာဖြစ်သင်ခန်းစာကဖော်ပြထားပါတယ်။